မင်္ဂလာပါရှင် RFA တုတ်တရှင်ပေးစာပြန်စာခဏကနှုတ်ခွန်းဆက်ပါတယ်ဒီတစ်ပတ်စီစဉ်မှာအရင်ဆုံးတောင်သူကြီးတူဦးကသူတို့ကြုံနေရတဲ့အခက်အခဲတွေကြောင်း RFA ရဲ့နေတဆင်ရင်ဖွင့်လာတာနှာစင်ရမှာပါ
စက်မှုဘက်ကိုသွားတဲ့အခါမှာလည်းပဲဆက်တွေကိုကျွန်တော်လယ်သမားပုံမလီကြီးကြီးတွေကပဲအင်စတော်မင်နဲ့ဝယ်ကြတယ်ဗျာပထမဦးသွား40ရာခိုင်နှုန်းပေးရတယ်နောက်ထပ်6လကြာရင်တစ်ခါသွေးရတယ်6လကြာရင်တစ်ခါအဲ့ဒီလိုအရင်နဲ့300 400ကျန်ပစ္စည်းတွေကိုကျွန်တော်တို့ဝယ်နေကြတာပါအဲ့ဒီတော့ဒီနေ့ဒီချိန်ဒီမှာလည်းပဲပြောချင်တာကကျွန်တော်တို့ကဘာနဲ့ငွေတိုက်ရကြီးလို့မရဘူးကုမ္ပဏီကြီးကြီးတွေကပဲစိတ်ဆက်ထားပြီးတော့သူတို့ကုမ္ပဏီတွေကအမခံတဲ့လူမှပုံတန်ကုန်ကိုအမခံထားပြီးတော့အတွေးရတဲ့ဒီကဝယ်ရတာဖြစ်တဲ့အတွက်စက်တွေကိုရွေးချယ်ဝယ်ပိုင်ခွင့်မရဘူးလက်ငင်းဝယ်ကြောင်းရင်350ရောင်းတဲ့စက်ဟာဝယ်တဲ့အချိန်မှာမင်းနဲ့ဆိုင်တဲ့ငူရင်းဈေးကို350လောက်တင်လိုက်တယ်ဗျာအဲ့ဒီစက်တီးပေါ်မှာ330 40တက်တယ်ရတဲ့တန်ကိုလည်းခန်းနေရပါတယ်ဗျာ
ပခုတိုင်းမင်းလာမြို့နယ်ကဒေသခံတူအားလဲသူတို့ပြည်သူတွေလက်ရှိကြုံနေရတဲ့ဒုက္ခအခက်အခဲတွေအကြောင်းကိုအရဖီရဲ့နေတဆင့်အခုလိုရှင်းဖွင့်လာပါတယ်ရှင်
ကျွန်တော်တို့မင်းလာမြို့နယ်မှာရှိနေတဲ့ဒေသအရဆိုရင်စိုက်ကျိုးရေးကိုဦးစားပေးပြီးတော့စာဝတ်နေပြင်ဆင်ရတယ်လေအဲ့ဒီမှာလိုအပ်တာတိတော်ရက်ပစ္စည်းတွေလိုအပ်တယ်တိတော်ရက်ပစ္စည်းဆိုတာဝါးသေးသေးလေးတွေကိုအဲ့ဒီအခါမျိုးကျတော့တောင်ပေါ်မှာသွားပြီးကြီးဝါးတွေကိုကားငှားပြီးတော့ခုတ်ရတယ်လက်နဲ့သွားလို့လည်းမရနိုင်ဘူးတော့ဝေးသွားပြီလေကျွန်တော်တို့ခါတော့တော့တောင်းနေကြီးရဲ့အတွက်လက်နဲ့သွားလို့ရတယ်ပခုံးတန်းလို့ရတယ်အခုဆိုရင်မိုင်၄၅၀ဖြစ်နေတဲ့အတွက်ဖောကားလို့ဟာမျိုးတွေကိုငှားပြီးတော့သွားခုတ်ပြီးတော့တင်မလာလည်းရတယ်အဲ့မှာဈေးစကားတွေကပိုးထွက်လာတယ်ပိုးထွက်လာတဲ့အတွက်လူငယ်တွေအနေနဲ့ကိုယ်ပိုင်လုံးမရမယ်ငှားလုံးမယ်ဆိုရင်မလုံးနိုင်ဘူးတော့ဘယ်လိုသွားရလဲလမ်းမှာရှိနေကြအကောက်ဂိတ်တွေကလည်းပဲအရင်တော့5ခုလောက်ရှိမှဆိုရင်အခု20လောက်ဖြစ်နေတယ်အဲ့မှာဂိတ်ကြီးတွေကလည်းပဲပိုးလာတယ်အဲ့တော့ကျွန်တော်တို့ကြေးလက်ကလူတွေဖို့ကတော့ဘယ်လောက်ပဲစူးစားပန်းသာလုပ်လို့ကုန်စင်းနှုံးတွေကလည်းပဲမြင့်လာတယ်လက်ရှိအခြေအနေကြောင်းလိုက်ရဆိုရင်ကျွန်တော်တို့ကြေးလက်ဒေသအဖို့တော့ဆင်းရဲမှုကဘာမှကြောင်းလဲမှုမရှိသေးပါဘူးအခက်အခဲကပိုရှိလာတာပဲထွက်လာပါတယ
်ဒါကတော့ဘကိုးတိုင်းမင်းလာကဒေသခံတူရင်ဖွင့်လာတာပါဧရာဝတီတိုင်းဘက်ကရင်ဖွင့်လာတာကိုလည်းတင်ပြပေးချင်ပါသေးတယ်။ငပူရောမြို့နယ်မှာလုပ်ငန်းရှင်တွေရဲ့မြေချောင်းတွေကကြောက်တဲတူဖော်ရေးလုပ်ငန်းတွေကြောင့်ဒေသခံပြည်သူတွေမှာဒုက္ခအခက်အခဲတွေရောက်နေကြရပါတယ်တဲ့။ RFA ကိုရင်ဖွင့်လာတာနားဆင်ကြည့်ပါရှင်
။ဧရာဝတီတိုင်းငပူရောမြို့နယ်ခရင်ဝချောင်းအုပ်စုလက်ချောင်းကြီးရွာဒီမော်ဘီရွာမှာကြောက်ပိုင်ရှင်တဲချောင်းမှာ1ယောက်မော်ဘီမှာတော့5ယောက်အုပ်စုဥက္ကဋ္ဌတော့တဲချောင်းကဥက္ကဋ္ဌပါပါတယ်။အခုတို့တောင်းလဲစုတ်ကောရွာနဲ့ဆယ်လံနှစ်ခွက်ကွာလောက်ကနေလေးလက်မှပဲအလုံး20လောက်နဲ့ဆက်ချလဲကြောင်းအိတ်ခေါင်းလဲမြုပ်မြုပ်ငတ်လုံးမရတတ်နိုင်ဘူးဆိုတော့အဲ့လိုအထူးပြောထားတယ်တောက်တလစ်အဖြူလေးတွေခဏဆက်ကြီးတွေနဲ့စုတ်တာဆိုရင်15နှစ်ခန့်အောင်ရှိပြီမှော်ပြီးရွာဆိုရင်တောင်းနဲ့မြောက်ရွာတည်ထားတယ်မြောက်ဘက်အချမ်းကနေပြီးတော့တောင်းရှည်ရှိတယ်အဲ့ဒီကနေစမ်းကြောင်းကနေပြီးတော့စုတ်ယူသွားတာအဲ့ရွာကိုပတ်ပြီးတော့သဲစားအဲ့ဒီစမ်းကြောင်းနဲ့ကနေပြီးတော့ရွာနဲ့လယ်ကိုကျတယ်ချောင်းတွေပိတ်တယ်ရှားပွေးစားတဲ့အရသူရသားတွေရှားစားစရာချောင်းမရှိတော့ဘူးအကုန်တို့ပြတ်ပြီးတော့ဘဝပြတ်နေပြီလူတွေ
ဒီကတင်ပြမှာကတော့ရခိုင်ပြည်နယ်ဘက်ကပါပေါတော့မြို့နယ်ရဒေသခံတဦးဟာတက်သားသည့်အဖြစ်စုဆောင်းခံလိုက်ရတဲ့အသက်16နှစ်မပြည့်သေးတဲ့လူငယ်တဦးကိုတက်ကထွက်ခွင့်ရရေးအတွက်နိုင်ငံတော်အကြီးအကဲတွေကကူညီပေးပါဆိုပြီး RFA ကိုအခုလိုရှင်းဖွင့်လာပါတယ
်ခလေးကပေါတော့မြို့နယ်ဆေးခွာရအုပ်စုဝဲမကြတာခင်ဗျာအသက်က15နှစ်နဲ့ခုနှစ်လဆောင်းနေရမပြေလေလို့နေကနေစစ်တွေမှာတက်ပြီးအလုံးတော်လို့တယ်ပစုံနေပါလေရိုက်တဲ့ဆဲခင်ဗျတနေ့မှာသုံးထားလာတာခင်ဗျနေစားလုံးနေတာရေကဲဆဲယုံမှာအငါလုံးနေတာကနေမြောက်ဦးတက်ရင်ကနေလို့ရဲဘော်ကအလေတစ်ခေါက်တော့မယ်ဆိုပြီးသူ့ကိုလင်ညာပြီးခေါ်တယ်ခင်ဗျပြန်မတွေ့တော့ဘူးတခါတည်းကောင်းနဲ့ဆွဲယူတော့ခင်ဗျကြောက်တယ်လို့လိုက်ရှာတယ်တလားလောက်ကြာတယ်ပတင်းအရာလိုက်တော့တဲ့အခါမြောက်ဦးသုံးခွန်ချက်တဲရင်မှာလိုက်မိတော့မိသားမျိုးနဲ့မှာအနှက်ကိုတိုင်းမဟုတ်လေချင်းစင်နဲ့ကြောင်ရောက်တော့ပြီတဲ့စစ်တပ်ထက်ဆွင့်လိုက်ပြီစင်နဲ့ကြောင်ရောက်တော့တယ်ဆိုသူ့အမေလည်းစင်နဲ့ကြောင်ကိုလိုက်တယ်ခင်ဗျစင်နဲ့ကြောင်မှာသူ့တောင်းကိုတော့တိတ်ခဲ့ရတယ်ကောင်းလေးကမနေချင်ဘူးအဲငိုပြီးလိုက်ဖို့တောင်းတော့ထုတ်လို့မရဘူးခင်ဗျသူ့မှာအဖေလည်းမရှိဘူးခင်ဗျစစ်တပ်ထက်ရောက်တာနဲ့ဆိုအခုလေးလလောက်ရှိပြီထုတ်လို့မရဘူးခင်ဗျပြန်လို့ရောက်ဖို့အရေးကိုနိုင်ငံတော်အကြီးအကဲများသိတဲ့အောင်အခုညတောင်းနေပါတယ်ခင်ဗျ
မိတ္တလာခရိုင်တာစီမြို့နယ်စည်းပင်ပေါက်ကျေးရွာမီလီယေကော်မတီကကျေးရွာသားတွေစီကနေလျှက်10မီတာအတွက်ငွေကြေးတွေထပ်ပြီးတောင်းခံနေတာတွေနဲ့ပတ်သက်ပြီး RFA ကိုရင်ဖွင့်ရေးလာတဲ့စာအုပ်လေးတင်ပြပေးမှာပါရှင်
မိတိလာခရင်တာစီမြို့နယ်ဇီးပင်ပေါက်ကျူးရမှာလွန်ခဲ့တဲ့2014ခုနှစ်ဩဂုတ်လ16ရက်နေ့ကစပြီးတော့လျှက်စစ်မီးထိမ့်သိမ်းလင်းခဲ့တာဒီနေ့ဆိုရင်တစ်နှစ်ခွဲကျော်ကြာခဲ့ပါပြီ။ဒါပေမဲ့ဒီနေ့အထိရှင်းလင်းတစုံတရာကိုအများပြည်သူသိရှိအောင်ထုတ်ပြန်ကြေညာခြင်းလည်းမရှိမီးလင်းရေးကော်မတီကအနေနဲ့ရရက်ကနေကောက်ခံထားတဲ့ငွေဘယ်လောက်ရတယ်လဲဆိုတာကိုလည်းမသိရတဲ့အပြင်မီးလင်းရေးကော်မတီမှစည်ရင်းစစ်ဖြစ်ပြီးတော့လက်ရှိကျေးရွာအုပ်ချုပ်ရေးမှုလည်းဖြစ်နေသူကအခုဧပြီလ9ရက်နေ့ကစည်အိမ်စုမှုတွေစီကတဆင့်မီးလင်းရေးကော်မတီမှအခက်အခဲရှိနေတာကြောင့်အိမ်နောက်စုတစုကိုငွေကျပ် 2,000 လုံးထပ်မံပေးသွင်းရမယ်ဆိုပြီးတော့ပြောဆိုလာပါတယ်။ဒါကြောင့်ကျေးရွာသူကျေးရွာသားတွေဟာမီးလင်းရေးကော်မတီကိုများစွာတန်တရားဖြစ်နေကြပါတယ်။ကော်မတီကအချို့ကျကောက်ခံထားတဲ့အိမ်နောက်စုတစုကို2,000ခွဲ3,000ခွဲငွေကျေးတွေပေးသွင်းထားရတာကြောင့်အခက်အခဲများစွာဖြစ်နေရပါကြောင်း RFA ကနေတဆင့်ရှင်းပြတင်ပြလိုက်ရပါတယ်ရှင်။
ရန်ကုန်မြန်ကုန်ကတုတ်တက်ရှင်တူရေးလာတဲ့စာအုပ်လေးပြောပြချင်ပါတယ်။မြန်ကုန်မြို့နယ်အမှတ်2ရပ်ကွက်ခွဲချန်ဈေးမှာတဲ့ပြီးခဲ့တဲ့ဧပြီလ10ရက်နေ့ညနေ 9:00 လောက်ကအရက်ဝင်းတဲ့ရဲ2ယောက်ဟာရဲတစိုက်ပါတဲ့ဆိုင်ကယ်2စီးနဲ့နိုင်ငံခြားကူးဝေးရောင်းတဲ့ဆိုင်ကိုစစ်ဆေးမေးမြန်းပါတယ်တဲ့။ဆိုင်ရှင်မျိုးသမီးကအတင်းကိုအောက်ကျနှောက်ကျခံပြီးကျမတို့မြန်မာကားမရောင်းပါဘူးနိုင်ငံခြားကားလေးတွေပဲရောင်းတာပါဆိုပြီးတော့တောင်းပန်ပါတယ်တဲ့။ရဲတွေကမတောင်းပေမဲ့လည်းဆိုင်ရှင်အမျိုးသမီးကအတင်းပဲလက်ဖက်ရည်ဘိုးပါဆိုပြီးတော့ငွေပေးလိုက်မှပြန်သွားကြပါတယ်တဲ့ရဲတွေပြန်သွားပြီးနောက်ဆိုင်ရှင်အမျိုးသမီးရဲ့ပြောစကားကိုကြားရတော့စိတ်မချမ်းမသာဖြစ်ရပါတယ်တဲ့ရင်တွေတုန်လိုက်တာကြောက်လိုက်တာတဲ့အဖမ်းခံရလို့ကတော့မိသားစုဒုက္ခအကြီးအကျယ်ရောက်ပါပြီတဲ့အကျွေးလေးတင်နေလို့သာရောင်းနေရတာဒီအကျွေးလေးကျေလို့ကတော့မရောင်းတော့ပါဘူးတဲ့အဖြစ်ပြက်ကလေးကတော့ဒါပါပဲဒါပေမဲ့ရောင်းတဲ့လူရဲ့အမှားလားမဖမ်းမဲနဲ့ငွေယူတဲ့လူရဲ့အမှားလားစနစ်ဆိုးကြောင့်တားကောင်တွေဖြစ်နေကြတာလားဖမ်းရင်လဲမိသားစုဘလောက်ဒုက္ခရောက်သွားမလဲဆိုတာတွေကိုတော့တော်တက်ရှင်တွေစဉ်းစားအဖြေရှာဝေဖန်သုံးသပ်ကြပါဆိုပြီး RFA အနေနဲ့တစ်ဆင့်ရပ်ဖွင့်လာပါတယ်ရှင်ဒီတစ်ပတ် RFA တော်တက်ရှင်ပေးစာပြန်စာကဏ္ဍကိုဒီစာနဲ့ပဲရနာခွင့်ပြုပါရှင်နားဆင်တဲ့အတွက်လဲကျေးဇူးတင်ပါတယ်